ကမ္ဘာတစ်ဝန်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးအမေရိကန်ဆိုရကအရေးယူတန်ခတ်မှုအစ်စ်တွေချမှတ်လိုက်တဲ့လူပုဂ္ဂိုလ်73ယောက်နဲ့မြန်မာဆက်ရာရှိသူလည်းပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာကြီးကျက်တာဝန်ယူခဲ့တဲ့အနောက်ဘက်တိုင်းစစ်ဌာနချုပ်တိုင်းမူဟောင်းပုံမောင်ဆိုးကိုလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူဖြစ်ထည့်သွင်းလိုက်တာပါ။ကိုင်ပြင်းတဲ့အတွင်းကရိုဝင်ဂျာရီပေါ်ဥပဒေမဲ့တပ်ဖြတ်မှုလိင်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုဖမ်းဆီးမှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိကြောင်းခိုင်လုံတဲ့ထောက်ထားတွေတွေ့ရှိခဲ့ရကြောင်းလည်းဒီကနေ့အင်ဖြူရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဩဂုတ်လအတွင်း ARS အစွန်းရောက်အဖွဲ့တွေကိုလိုက်လံရှင်းလင်းတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေမှာအနောက်ဘက်တိုင်းစစ်ဌာနချုပ်ကစစ်သားတွေဟာရိုဝင်ဂျာကျေးရွာတွေကိုဝင်ရောက်ပြီးပြစ်ခတ်တပ်ဖြတ်တာအားမပြုချင်တာတွေရှိခဲ့ကြောင်းမျက်မြင်ကိုယ်တွေ့ကြုံခဲ့ရသူတွေကပြောဆိုခဲ့ကြောင်းလည်းကိုကဖော်ပြထားပါတယ်။အမေရိကန်ကတခါပိတ်ဆို့လိုက်တဲ့စီးရင်မှာထက်သွင်းလိုက်တဲ့အနောက်ဘက်တိုင်းတိုင်းမှုမမောင်ဆိုးကိုတော့ပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲရုတ်တရက်တာဝန်ကနေဖယ်ရှားပြီးသူနေရာမှာတော့ပုံမှုချုပ်စိုးတင်နိုင်ကိုအစားထိုးခန့်အပ်ထားတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အမေရိကန်တခါမှချမှတ်ခံရသူအနေနဲ့အမေရိကန်မှာပိုင်ဆိုင်မှုတွေရှိရင်ထိချုပ်ခံရထိချုပ်ခံရမှာဖြစ်တယ်လို့အမေရိကန်နဲ့ဗန်နိုင်းလုပ်ငန်းတွေမှာထိတွေ့ဆက်ဆံလုပ်ပိုင်ခွင့်လည်းရှိမှာမဟုတ်ပါဘူး။